မနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအသိပညာပေးပကြီးတွေကိုအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာရေးဆွဲခဲ့ကြတဲ့ street artist နယံပကြီးရေးဆွဲသူ၃ဦးအပေါ်အမှုဖွင့်အရေးယူထားတာတွေအားလုံးချက်ချင်းရုပ်သိမ်းပေးဖို့လူအခွင့်အရေးလှိလာဆောင်ကြည့်ရေးဖွဲ့ HRW ကဧပြီလ၈ရက်နေ့မှာကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။ကိုစီယာနောင်ဂျာဆိုင်နဲ့နော်ထွန်းအောင်တို့ကချင်ပြည်နယ်မြစ်ကြီးနားဘူရာတိုက်တန်းမှာရေးဆွဲခဲ့တဲ့အသိပညာပေးပကြီးတွေဟာဗုဒ္ဓဘာသာကိုထိခိုက်စေတဲ့ယူဆချက်တွေပါဝင်နေတဲ့အတွဲဆိုပြီးဧပြီလ၃ရက်နေ့မှာသာသနာရေးဦးစီးဌာနကမြစ်ကြီးနားတရားရုံးမှာဦးတိုက်လျှောက်ထားခဲ့တာပါ။သူတို့ရေးဆွဲထားတဲ့ပကြီးထဲမှာနှိယုံယောင်ဝှ့ယုံဝှ့ထားတဲ့အယိုးကောင်းတဲ့လူပုံဟာဗုဒ္ဓဘာသာဖုံးကြီးနဲ့တူတယ်ဆိုတော့ဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုအမှုဖွင့်အရေးယူတာလည်းဖြစ်ပါတယ်။HRW ကတော့မြန်မာတာဝန်ရှိသူတွေအနေနဲ့အခုလိုအတိတ်ပဲမရှိတဲ့ကိစ္စကိုအာရုံစိုက်နေမယ့်အစားကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအရေးကိုပိုးပြီးတော့အရေးထားဆောင်ရွက်တင်တယ်လို့ HRW ရဲ့အာရှရေယာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်။လွတ်လပ်စွာထုတ်ဖော်ရေးသားခဲ့တဲ့ပကြီးရေးဆွဲသူတွေကိုမြန်မာအာဏာပိုင်တွေအရေးယူတဲ့အပေါ် Mr. Robertson ကဝေဖန်ပြောဆိုသွားတာဖြစ်တယ်လို့ပကြီးဆရာတွေအပေါ်ဆွဲဆိုထားတဲ့ပုံအလုံးချက်ချင်းရုပ်သိမ်းပေးဖို့လဲတိုက်တွန်းခဲ့တာဖြစ်ပါတယ်။